အလောက်ကလည်းမရှိဝင်ငွေကလည်းမရှိတဲ့တရုတ်မြန်မာနယ်စပ်မှာရှိနေတဲ့မြန်မာတွေကိုနေရက်ကိုပြန်မို့တရုတ်အာဏာပိုင်တွေကဖိအားပေးနေပါတယ်။ဒါကြောင့်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကနေပြည်တွင်းကိုပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေဟာတပတ်အတွင်းမှာ 2,000 ကျော်အထိကိုရှိသွားပြီဖြစ်ပါတယ်။ဒီအပိုင်းထဲမှာပြန်လာတဲ့သူပုံများလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံညှိနှိုင်းပြီးတော့လူဦးရေကန့်သတ်ပြီးလွှတ်ပေးနေရကြောင်းမူဆယ်မြို့တာဝန်ရှိသူကလည်းပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုအောင်မြတ်သူပြောပြပေးပါရှင်
။နေထိုင်ခွင့်သက်တမ်းမရှိအလောက်ကိုင်မရှိတော့တဲ့မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့မယ်လို့တရုတ်ရွှေလီနဲ့ဂျဲကောင်မြို့ကအာဏာပိုင်တွေကကြေညာခဲ့ပြီးနောက်ပြည်တွင်းပြန်လာတဲ့သူတဖြည်းဖြည်းများလာပါတယ်။ကက်ယောဂကာလာမိုးမြန်မာနိုင်ငံသားတွေစနစ်တကျပြန်ပို့ပေးဖို့နှစ်နိုင်ငံညှိနှိုင်းခဲ့ပြီးနောက်တရုတ်မူဆယ်နန်းတော်ဘောက်ကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားကတပတ်အတွင်း 2,000 ကျော်ရှိလာပါတယ်။မူဆယ်မျိုးကကက်ယောဂကြောင့်အိမ်တွင်းနေအမေထုတ်ပြန်လာတဲ့ဒေသဖြစ်တာမို့လူစုလူဝေးမဖြစ်အောင်နှစ်နိုင်ငံညှိနှိုင်းပြီးအချိန်ကပ်သက်နဲ့လက်ခံဆောင်ရွက်ရကြောင်းမူဆယ်ဒုက္ခရံအုပ်ချုပ်ရေးမှူးဦးဥက္ကာက VOA ကိုပြောပါတယ်။
ဒီကြောင်နဲ့လေးတဲ့ကောနောက်ပိုင်းရာကြိုဒီကိုနည်းနည်းရာကြိုသုံးရာကြိုသုံးရာကြိုသုံးရာကြိုတော့ဝင်ရဆုံးငါးရာကြိုအားလုံးဒီနေ့နဲ့ဆိုတော့2,000ကျော်တော့လို့ဆိုပြပြန်လာတဲ့ကျွန်တော်နိုင်ငံသားတွေများတော့အဲ့မနီးရဆိုတာညနေ၄နာရီကျော်တော့အထိကိုကျွန်တော်လက်ခံပြီးလာရတယ်လူဦးရေပေါင်း900ကျော
်နန်းတော်ဂိမ်းနဲ့ဝေးတဲ့ဒေသတွေမှာတရားမဝင်နေဆက်ပေါက်တွေကနေတရုတ်အာဏာပိုင်တွေကပြန်လွှတ်နေတာတွေလည်းရှိပါတယ်ဒါတွေကိုလည်းဆက်ပြီးမလုပ်ဖို့မြန်မာဘက်ကညှိနှိုင်းလာတယ်လို့ဆိုပါတယ
်ဆက်တရားပေါက်ကနေပြန်လွှတ်တာတွေကတော့အများကြီးမရှိပါဘူးရှိလာခင်လည်းကျွန်တော်တို့ကဒါအောက်ခြေချင်းဒေတာအုပ်ချုပ်ရတာပဲနည်းနည်းချက်ချင်းကပ်ပေါ်တော့ဗောနော်ဒါမျိုးမလုပ်ပါနဲ့ပြည်ထောင်စုအနေနဲ့ကိုဗစ်ကာလပြည်လို့ရေကိုစောင့်နေတဲ့ကာလဖြစ်လို့ကြောင့်ညီလိုက်ပြီးစောင့်နေတယ်နိုင်ငံတကာသဘောတူထားတဲ့အတိုင်းမတရားဝင်ကိစ္စရနေတော့ပြန်လည်ဝင်ရောက်တင်တယ်လို့ကျွန်တော်တို့ကဒီတိုင်းကပ်ပေါ်တော့
လက်ရှိမှာဦးစားပေးအနေနဲ့တရုတ်ဂျဲကောင်မျိုးကမြန်မာတွေကိုပြန်ခွင့်ပေးနေတာဖြစ်ပြီးရွှေလီမျိုးကမြန်မာတွေကတော့ဒုတိယဦးစားပေးဖြစ်ပါတယ်ဝမ်ဒိန်မျိုးကမြန်မာတွေကတော့လာမယ့်တစ်ပတ်မှာပန်ဆိုင်ဂိတ်ကနေပြန်ခွင့်ရဖို့နှစ်နိုင်ငံညှိနှိုင်းထားကြတာပါဒီအခြေအနေကိုမူဆယ်မျိုးကလူသားချင်းစာနာထောက်ထားမှုအကူအညီပေးအပ်ရေးကွန်ရက်တောင်အောင်ကန်ကိုထေးကပြောပြပါတယ
်အခုပြဿနာကဘာလဲဆိုတော့ရွှေဒီမန်စီဘက်မှာလေသူတို့ဒီစကန်နေရကိုနိုင်ငံသားတွေကအရန်များတယ်အရန်များတော့တစ်ခါလေပြန်တော့မယ်ဆိုလို့ရှိရင်လေတရုတ်ခြေကောင်ထဲမှာလေအရန်တူတွေဟိုချက်သေးသွားမယ်မူဆယ်မှာလေချက်သေးသွားမယ်ဆိုတော့ကျွန်တော်တို့တရုတ်ကိုလူကြီး400ဝင်ချင်တာပေါ့နော်လုတ်ပြီးနိုင်တဲ့အနေအထားရှိတာပေါ့အဲကြတော့တရုတ်ကလည်းတို့400လောက်ကိုထိပြီးတော့လွတ်မယ်လို့မျှော်လင့်တာပေါ့နော်400ဝန်းကျင်ပေါ့ဒီနေ့ဆိုရင်900ကျော်သွားတယ
်ဂျဲကောင်နဲ့ရွှေလီမျိုးကပြန်လာမဲ့မြန်မာတွေကတသိန်းဝန်းကျင်မှာရှိလိမ့်မယ်လို့လူမှုကူညီရေးအဖွဲ့တွေကခန့်မှန်းထားပါတယ်တရုတ်ပြည်ကနေမူဆယ်ပြန်ရောက်လာတဲ့မြန်မာနိုင်ငံသားတွေဟာနေရက်ပြန်ဖို့တွားရေးလာရေးအခက်အခဲရှိပါတယ်ဒါတွေကိုလူမှုကူညီရေးအဖွဲ့တွေကပဲတာဝန်ယူလုပ်ပေးနေရပြီးသူတို့စားသောက်ဖို့အတွက်ပါစီစဉ်ပေးထားကြောင်းမူဆယ်ကဒေသခံလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်မြန်မာနိုင်ငံတွင်ကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာတာကြောင့်တရုတ်နိုင်ငံတွင်မြန်မာရွှေ့ပြောင်းလို့သမားတွေကလည်းဆင့်တရုတ်နိုင်ငံတွင်ကိုဗစ်ပိုးပြန့်နှံ့လာမှာကိုတရုတ်အာဏာပိုင်ကစိုးရိမ်နေကြပါတယ်။ဒီလိုနယ်စပ်တင်းကျပ်မှုတွေပြုလုပ်နေချိန်မှာပဲတရုတ်နိုင်ငံတွင်ဒယ်တာကိုဗစ်မျိုးကွဲကူးစက်မှုတွေလည်းတကြောပြန်ပြန်ဖြစ်နေပါတယ်ခင်ဗျာ။